ဒီမနက်ကမှစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံရေးအကြက်တဲပေါ်ပေါက်နေပေမဲ့ရိုဟင်ဂျာတွေနေရပြန်နေရေးကိုလည်းနိုင်ငံတကာကမျက်ခြေမပြတ်ချက်ဖို့ဘင်္ဂလားဒေ့ရှ်တင်ကတိုက်တွန်းလိုက်ပါတယ
် I'm here in the US to solicit help and support global help and support to resolve this Rohingya issue
ရိုဟင်ဂျာရေးအတွက်ရရှိပြည်လည်စင်မဲ့အဖြစ်ရှင်းနိုင်ဖို့နိုင်ငံတကာအတိုင်းအဝန်းကိုတိုက်တွန်းနေအောင်အမေရိကန်ကိုရောက်ရှိနေတာဖြစ်ပြီးဒီမနက်ကဖန်တီးခဲ့တဲ့ပြဿနာကိုဖြေရှင်းဖို့ဒီမနက်ကမှသာအထူးကတာဝန်ရှိတဲ့အကြောင်းဝါရှင်တန် DC ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအက်တမိုမန်က VOA ဘင်္ဂလားဌာနနဲ့မင်းမြန်ငန်းမှာပြောဆိုလိုက်တာပါရိုဟင်ဂျာတွေနေရပြန်နေရေးကြိုးပမ်းမှုတွေအရင်ကအောင်မြင်မှုမရခဲ့ပေမဲ့အခုချိန်မှာနိုင်ငံတကာအသံဝန်ကဖိအားတွေနဲ့ဝန်ဝင်ကြိုးပမ်းမယ်ဆိုရင်အောင်မြင်မှုရဖို့မျှော်လင့်နေကြောင်းလည်းပြောဆိုခဲ့တာပါဒီခံပြင်းမှာ2019ခုနှစ်တုန်းကလွန်ညွေကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ရိုဟင်ဂျာဆွေးအုပ်စုကိုလိုင်းလံရှင်းလင်းခဲ့တဲ့မြန်မာလွန်ညွေတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချီတဲ့ရိုဟင်ဂျာတွေထွက်ပြေးသွားခဲ့တာပါမြန်မာဆွေးအားတော့ရိုဟင်ဂျာဆွေးအုပ်အသုံးလုံးကိုတရားဝင်လက်မခံပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိကြောင်းပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကုလသမဂ္ဂနဲ့ပါသီးခြားစီနားလည်မှုစွာကြောင့်လာတွေလက်မှတ်ရေးထိုးထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကတော့မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့အာဏာသိမ်းရင်ကစလို့မြန်မာအာဏာပိုင်တွေနဲ့အဆက်အသွယ်မရတော့ပေမဲ့သဘောတူညီချက်တွေကိုလေးစားလိုက်နိုင်မယ့်အကြောင်းမြန်မာဆက်အာဏာပိုင်တွေကတရင်ထုတ်ပြန်ထားတယ်လို့သိရှိထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ခင်ဗျာ